Bangladesh နိုင်ငံဒုက္ခသည်စစ်ထမ်းက Ranger ခေါင်းဆောင် Mohit Ula ကိုတပ်ပစ်ထက်တပ်ဖြတ်မှုနဲ့မတင်ရသူ၃ယောက်ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မတင်ရသူတွေကိုဖမ်းထားကြောင်း Caucus စစ်သားဒေတာရဲရဲရှိနမူဟတ်က AFP သတင်းကိုပြောပေမဲ့အသေးစိတ်တော့မပြောပါဘူး။ ERSPH ငင်းကြိုင်းနဲ့လူခွင့်ဆိုင်ရာရခိုင်ပြည်နယ် Ranger အဖွဲ့အစည်းရဲ့ဥက္ကဋ္ဌဖြစ်တဲ့ Mohit Ula ဟာ Ranger တွေနဲ့ပြန်နိုင်ရေးအပအဝင် Ranger တွေအခွင့်အရေးအတွက်ဥဆောင်လှုပ်ရှားနေသူပါ။သူ့လောက်ရတဲ့ပုံမှာမနှစ်တဲ့သဘောထားတင်မာသူတွေရဲ့အသက်အန္တရာယ်ချင်းချောက်မှုတွေအရင်ကနေရှိခဲ့ကြောင်းလည်းသတင်းတွေမှာဖော်ပြပါတယ်။သူပြစ်ခတ်ခံရတာကိုကိုယ်တိုင်တွေ့ရတဲ့ Habib Ula ကတော့အာဆာရင်းညာအစွမ်းရောက်အဖွဲ့လက်ချက်လို့ပြောပါတယ်။အာဆာအဖွဲ့ကတော့ Ranger ခေါင်းဆောင်အသက်ခံတဲ့ပုံတုံ့လုံဝမ်းနဲ့ကြောင်းနဲ့သူတို့အဖွဲ့ပေါ်ဆွဆွဲကြအခြေအနေမရှိဘူးလို့တုံ့ပြန်ထားတာပါ။ရခိုင်ပြည်နယ်ထဲမှာရှိတဲ့နေကြားဆောင်ကင်းဆက်ခန်းတချို့ကိုအာဆာရင်းညာအစွမ်းရောက်တွေက2018တုန်းကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့ဆစ်ဆင်ရေးတွေကြောင့်နောက်ဆက်တွဲတိမ့်နေချီတဲ့ဒုက္ခတွေတွေဘင်္ဂလားဒေ့ရှ်ဘက်ကိုတုံ့ပြန်သွားကြတာပါမြန်မာအာဏာပိုင်တွေကတော့ Rangers တွေအုံလုံးကိုတင်ဝင်အတိမတ်ပြုလက်မခံနိုင်နဲ့ရခိုင်ပြည်နယ်ကထွက်ပြေးတဲ့ဒုက္ခတွေကိုစစ်စစ်လက်ခံမယ်လို့ပြောဆိုထားပါတယ်